အရင်အစိုးရတပ်တန်းကွန်ကနေမှာစစ်တွေမျိုးအနီးကစစ်မှုရက်ွက်ဖြစ်သိမ်းဆည်းထားတဲ့မြေယာဧက900ကျော်မှာပုဂ္ဂလိကတွေကိုမြို့ကွက်တွေခွဲဝေယူစေခဲ့ကြတဲ့ဖြစ်ရပ်ပေါ်အခြေခံပြီးတင်သွင်းခဲ့တာဖြစ်ပါတယ်စစ်တွေမျိုးဆက်ရိုးကြရက်ွက်နဲ့ကြီးရော့ကြီးရွာမှာအစိုးရတပ်တန်းကွန်ကနေဆက်ဆက်မှာခေါင်းဆွေတွေပြောင်းလဲပြီးမြေကွက်တွေရှာပစ်ခဲ့တာကြောင့်အဲ့ဒီအစိုးကိုတင်သွင်းခဲ့တာလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးရဲတင်ကပြောပါတယ
်စစ်မှုဇုံပထမနောက်စစ်မှုနဲ့ရေလုံငန်းဇုံနောက်ကျွန်တော်တို့အခုသူတို့ရှာပစ်တာကစစ်မှုနဲ့မြေနေရာမြေကွက်ဆိုပြီးတော့နေမင်းတွေအမျိုးမျိုးပြောင်းပြီးတော့ဒီအစိုးရလက်အောက်ခံဌာနဆိုင်ရာနေကျွန်တော်တို့စစ်မှုလက်မှုကြီးကြပ်ရေးကော်မတီတွေကရှာပစ်ခြင်းဖြစ်ပါတယ်
အဲ့ဒီအစိုးကပြီးခဲ့တဲ့ဩဂလ၈ရက်နေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့တာပါပြီးခဲ့တဲ့အစိုးရတနက်ကွန်ကနေဆက်ဆက်မှာသက်ဆိုင်ရာဌာနတွေကအထင်းကွက်မဲ့ဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းဦးရဲတင်ကပြောပါတယ်သက်ဆိုင်ရာတာဝန်ရှိသူတွေကတာဝန်ကိုလုပ်ပိုင်ခွင့်အဖြစ်အသုံးချပြီးကိုကျိုးအတွက်ဆောင်ရွက်ခဲ့တာလားဆိုတာကိုစုံစမ်းဖို့လိုအပ်တယ်လို့မြောက်ဦးမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကအစိုးကိုထောက်ခံဆွေးနွေးပါတယ်ဒါအပြင်ဥပဒေနဲ့အညီဆောင်ရွက်ခဲ့ခြင်းဟုတ်မဟုတ်ဆိုတာကိုစစ်ဆေးဖို့လိုအပ်ကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကအခုလိုဆွေးနွေးခဲ့ပါတယ်
ဒီမြေကိုဘယ်ရှင်ကဘာကိုရွေရွေပြီးဘေသူစီကနှိမ့်လာခဲ့တယ်လေအဲ့ဒါဟာလည်းပဲအရေးကြီးပါပဲခုကဘာတွေလုပ်တယ်လဲခေါင်းစဉ်ပြောင်းသွားပြီလားဘာကြောင့်လဲပြည်ထောင်လွတ်တော်ရဲ့သဘောတူညီချက်ကိုရယူခဲ့သလားဥပဒေနဲ့အညီဆောင်ရွက်ခဲ့ရလားအဲ့ဒါတွေဟာအရေးကြီးပါပဲ
အစိုးရအနေနဲ့အဲ့ဒီမြေယာတွေကိုမူလတောင်သူတွေလက်ထက်ကိုပြန်အပ်မလားလက်ပြန်လက်လွှတ်တွေအများကြီးဖြစ်ပေါ်ခဲ့ပြီဖြစ်တာကြောင့်မြေယာတွေကိုပြန်ပေးမယ်ဆိုရင်ရှုပ်ထွေးမှုတွေရှိလာနိုင်ကြောင်းနဲ့မြေကွက်တွေယူထားပြီးစက်မှုလက်မှုအကောင့်ထဲမှာပေါ်သူတွေကိုဘလို့အရေးယူမလဲဆိုတဲ့အချက်တွေကိုလည်းကြဲကြဲပြန့်ပြန့်စစ်ဆေးရမှာဖြစ်တယ်လို့လည်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကဆွေးနွေးခဲ့ပါတယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်တဲ့အပေါ်မှာရခိုင်ပြည်နယ်အစိုးရဖွဲ့စိုက်ပျိုးရေးမွေးမြူရေးတပ်တော်နဲ့တပ်တူရင်းဝင်ကြီးဌာနဝင်ကြီးဦးကျော်လွင်ကလွှတ်တော်မှာအခုလိုဖြေကြားခဲ့ပါတယ
်ချန်စီယိုလက်ခတ်ရှင်းများကိုလည်းလုံးဝမပြုတ်လို့ဘူးအတွက်အမိန်ထုတ်ပြန်ထားပြီးလဲဖြစ်ပါတယ်ဥပမာအဖြစ်ဆယ်ရွကြစက်မှုရက်ွက်ပြန်လေစီစည်းရင်းနဲ့အကောင့်ထေဟိုရဲကော်မတီကိုလဲခွင့်ပြုပြီးတော့ဥပဒေပေါင်းတွင်မှဥပဒေနဲ့အညီအကောင့်ဆုံးဖြစ်အောင်စီစဉ်ဆောင်ရွက်နေပြီလဲဖြစ်ပါတယ
်လက်ရှိအစိုးရအနေနဲ့အမှန်တကယ်ထိတိယယဖြစ်အောင်ဆောင်ရွက်ဖို့လိုအပ်တယ်လို့မင်းမြမြနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှအောင်တင်ကဆွေးနွေးခဲ့ပါတယ်
မင်းတကယ်အကောင့်တွေပေါ်တာကအစိုးရရဲ့အကောင့်တွေပေါ်တဲ့အကြောင်းကျွန်တော်ကဘယ်လောက်ပဲလွှတ်တော်ထဲမှာတင်းနေတင်းနေဘယ်လောက်ပဲပြောဆိုနေမစေကမူအစိုးရကဒါကိုထိထိရရောက်မကန်တွေ့ဘူးဆိုရင်ကျွန်တော်လွှတ်တယ်မှာမေးရန်အဖြစ်နဲ့ကဒီတိုင်းပဲလွှတ်တော်ထဲမှာပဲဘရုံကွန်တောင်းမှာပဲပြောက်သွားမယ်အချင်းတွေရှိပါတယ
်အဲ့ဒီအစိုးရနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်နှစ်ဦးကထောက်ခံဆွေးနွေးပြီးနောက်ကန့်ကွက်သူမရှိတာကြောင့်လွှတ်တော်ကလည်းအတည်ပြုခဲ့ပါတယ်ခင်ဗျာ